American သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်တိတိပဲလိုတော့ချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြိုင်ဘက် Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမဲဆွယ်စည်းရုံးရေးထွက်နေကြပြီဖြစ်ပါတယ်လူထုသဘောထားစစ်တမ်းတွေအရတနိုင်ငံလုံးတိုင်းတားရရောအကြိမ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်ထပ်ဝက်မှာပါဂျိုးဘိုင်ဒန်ကအမှတ်9မှတ်ကနေ9မှတ်အထိသမ္မတထရမ့်ရှိကဦးဆောင်နေတာဖြစ်ပါတယ်။သမ္မတထရမ့်က2016ခုနှစ်ကဟီလာရီကလင်တန်ကိုအနိုင်ရရှိခဲ့တဲ့မီရှိဂန်၊ဝက်စကွန်ဆင်နဲ့နီဘရာစကာပြည်နယ်တွေကိုသွားရောက်နေတာဖြစ်ပါတယ်။သဘောထားစစ်တမ်းတွေအရသမ္မတထရမ့်ကမီရှိဂန်နဲ့ဝက်စကွန်ဆင်ပြည်နယ်တွေမှာလူထုထောက်ခံမှုဘိုင်ဒန်ရဲ့နောက်ကနေလိုက်နေပေမဲ့ Republican အင်အားကောင်းတဲ့နီဘရာစကာပြည်နယ်မှာတော့ဦးဆောင်နေပါတယ်။ဂျိုးဘိုင်ဒန်ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုသွားရောက်နေပါတယ်။အဲ့ဒီပြည်နယ်မှာ Democrat သမ္မတလောင်းနဲ့အနိုင်မရတာ1992ခုနှစ်ကတည်းကဖြစ်ပါတယ်။သမရယူကောက်ပွဲမှာအောင်ပွဲရဖို့က Electoral College လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲပေါင်း938မဲတဲကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကသမရထရမ်ကလူထုမဲရေးအတွက်မှရှုံးနိမ့်ခဲ့ပေမဲ့ Electoral College အဖွဲ့ရဲ့မဲအတာနဲ့သမရအဖြစ်ရွေးချယ်ထင်ရတာဖြစ်ပါတယ်။